အမေရိကန်ပြည်ထောင်စုအတွင်းလက်ရှိလည်ပတ်နေတဲ့ဆက်ယုံတွေထဲကတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြုံနေရပြီးကျန်းမာရေးအန္တရာယ်ဆိုးရိမ်နေရပေမဲ့အလုပ်ဆက်ဆင်းနေရသူတွေရှိတယ်လို့မကြာခင်ပြန်ဖွင့်လုပ်မဲ့လုပ်ငန်းခွင်အတွက်ဆိုးရိမ်နေကြတဲ့မြန်မာဆက်ယုံလုပ်သားတွေလည်းရှိနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်အရှေ့လယ်ပိုင်းအင်ဒီယားနားပြည်နယ်မှာဆက်ယုံအလုပ်ယုံတွေပေါ်များပြီးမြန်မာအများစုနေထိုင်တဲ့ဖိုဝင်းမြို့တစ်ဝက်မှာလည်းဆက်ယုံအများအပြားရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းတိုးလာနေတဲ့အင်ဒီယားနားပြည်နယ်မှာဖိုဝင်းမြို့ကပလတ်စတစ်ဆက်ယုံတစ်ခုမှအလုဆင်းနေရတဲ့ကိုစိုးမင်းကသူ့စိုးရိမ်မှုကိုပြောလာပါတယ်
။ COVID-19 ဖြစ်နေရာမှာပိတ်ဘူး။ဒါပေမဲ့အလုလုတဲ့နေရာမှာတော့အလောက်ကြီး၆ပေမခွာပါဘူး။၆ပေခွာတာမရှိဘူး။မတ်စတာကလည်းပြောတယ်။ဘာကံကံကစီရမယ်သူတို့ပြောတာပဲ။တိုးစောလည်းပြောတဲ့ဟာတစ်မျိုး၊စိုးရိမ်ချက်ကတစ်မျိုးရှိတယ်။ဒါမှတော့ပတ်ဆိုးတယ်ကွာ။ပတ်ပါတဲ့ခုလည်းကျွန်တော်တို့ကလက်နဲ့ပဲကျွန်တော်တို့ကနှိပ်ကြတာ။ဒီနေရာမှာတယောက်ကရှိရဆိုတာနှိပ်သွားတယ်။နောက်ပြောလို့ကလည်းပြန်နှိပ်တာပဲ။အဲ့ဒီကြားထဲမှာကျွန်တော်ကဘယ်လိုလုပ်လက်သွားပြန်ဆီးပြီးတော့ဒီအောင်လာနေမှာ။သူလက်နဲ့နှိပ်သွားတဲ့နေရာပဲ။ကိုလည်းကိုရဲ့ဆိုင်ရောအလုံးဝင်နံပါတ်ကိုကျွန်တော်နှိပ်ပြီးတော့လက်ဝင်နှိပ်ရတာပဲပေါ့ဒီလက်ဝင်ဆက်ဖို့ကိုယ်လက်တရတာပဲပေါ့တော်တော်လို့အလုပ်ကလက်ဆုပ်ခွင့်မရှိဘူးလေ
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမရှိမဖြစ်လိုအပ်တဲ့လုပ်ငန်းတွေအထက်မှာအသားထုတ်ဆက်ယုံတွေလည်းပါဝင်တယ်လို့ပြောဆိုပြီးဒီဆက်ယုံတွေဆက်လက်လည်ပတ်ရမယ်လို့ဆုံးဖြတ်ကြေညာခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိတာကြောင့်ဖိတ်လိုက်ဖွင့်လိုက်လုပ်နေရတဲ့ဖိုဝင်းမြို့စင်ကြေဘုံကတိုင်ဆွန်ဝသားထုတ်ဆက်ယုံရဲ့အလုပ်သမားထက်ဝက်ညီပါလားဟာမြန်မာလူမျိုးတွေဖြစ်ပြီးအဲ့ဒီလုပ်ငန်းကတဆင့်ယောဂကူးစက်ခံရတဲ့မြန်မာလူသားတွေရှိတယ်လို့ဖိုဝင်းမြို့ကန်ကိုကျော်တက်ကပြောပါတယ
်။အခုအဖြစ်ကကဒီဝက်ယုံမှာဟုတ်တယ်ဝက်သားဆက်ယုံတိုက်ဆန်ဆက်ဆက်ယုံပါ။အမှားအများစုကအဲ့ဒီမှာပါလာကြတာပေါ့နော်။ဒါမသိကြဘူးပေါ့။အခုကျတော့မှဖြစ်ပြီလဲဆိုတော့တယောက်ဖြစ်တော့အဲ့ဒီအိမ်နေမှာအတူတွဲနေတဲ့လူတွေပါအကုန်ခုအခုရတဲ့အိမ်မှာအများကြီးအဲ့လိုမျိုးဆိုတော့ဝက်ယုံကအခုမှပုံလေးရက်မှာသူတို့စမ်းတော့အာလူရောက်300ရှိရတဲ့မှာ900တွေ့ရအဲ့ဒီဝက်ယုံမှာအများဆုံးလောက်တာပန်းနစ်တွေနဲ့ဒီပမာတွေပဲများတာပေါ့အဲ့တော့တက်ဝက်လောက်ဖြစ်နေတယ်ထင်တယ်အခုမှဖြစ်နေကြတော
့အင်ဒီယားနားပြည်နယ်မှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 18,600 ကျော်ရှိနေပြီးသေဆုံးသူ 1,200 နီးပါးရှိနေပါတယ်ဒါပေမဲ့လည်းဖိုဝင်းကမြန်မာတချို့မှာကိုယ်တိုင်ကျန်းမာရေးစောင့်ရှောက်မှုအပိုင်းအားနည်းချက်ရှိတာကိုသတိပြုမိတယ်လို့ဖိုဝင်းမျိုးကကိုဝင်းထွန်းညွန့်ကထောက်ပြပါတယ်
ကျွန်တော်ဒီမျိုးမှာပမာရည်များတယ်ဗမာရည်များကကျွန်တော်တို့ပမာအကုန်လုံးတိုင်းကြီးတယ်ဒီမှာပမာတိုင်းတွေမှာသွားလို့ရှိရင်ကျွန်တော်ဘာတွေးရလဲဆိုတော့ကျွန်တော်တို့ပမာလူမျိုးတွေဟာမတ်စတာပါလို့ပြောထားတယ်မတ်စတာမပါဘူးသူကဒီစက်၆ဘီခွာပြီးတော့လုံးကြပါပြောတယ်အကုန်လုံးဘူးကပ်ပြီးတော့လုံးနေကြအကြိုက်နေကြတာဆိုတော့တော်တော်လေးကိုပေါ့နော်စိုးရိမ်ကကောင်းတယ်ပေါ့နော်ကျွန်တော်တို့ကမှဒါမတက်တာမှလည်းကျွန်တော်ဟိုဈေးသွားတယ်ဈေးသွားတော့မှမနေ့ဆုံးတော့ပေါ့နော်ထားပြီးတော့သွားပြီးလူရှင်းတဲ့ကျွန်တော်သွားပြီးပြေးဆွဲပြီးတော့ကိုလိုချင်တာဝယ်ပြီးပြန်လာတော့လူရှုပ်တဲ့ချိန်မှာသွားလိုက်တယ်အဲ့ဒါကြီးတွေ့ပြီးတော့အဲဒါတော့မဝင်ရတော့ဘူးကျွန်တော်တို့ကတော့
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်နေစဉ်အရေးတကြီးမလို့အပ်တဲ့လုပ်ငန်းတွေဖိတ်ထားရသလိုလူတွေကိုလည်းနေအိမ်အပြင်မထွက်ကြဖို့တားမြစ်ထားကြရကအခုတော့တချို့ပြည်နယ်တွေမှာလုပ်ငန်းတွေကိုကျန်းမာရေးသတိတမှတ်ချက်တွေနဲ့အညီတဆင်ငင်းအလိုက်ပြန်ဖွင့်သွားဖို့အာဏာပိုင်တွေစီစဉ်နေပါတယ်အင်ဒီယားနားပြည်နယ်ကနီရှိဂါဝါဆက်ရုံမှာလုပ်နေတဲ့မမမဦးကတော့သူတို့ဆက်ယုံလောလောဆယ်ပိတ်ထားပြင်မဲ့ဒီမေလာရဲပြန်ဖွင့်မှုအစည်းအဝေးနေတာကြောင့်လုပ်ငန်းခွင်အတွင်းရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်နေပါတယ်
။တချို့တကယ်ဖြစ်နေတဲ့တငယ်ချင်းတွေလည်းရှိနေတော့ဆေးအုံးတွေပြန်ဆင်းလာတာဒါတွေကျွန်တော်တို့ကြားနေလို့တကယ်သူတို့ပြန်ပြီးတော့အလုပ်ပြန်ဝင်မယ်ကျွန်တော်တို့လည်းပြန်ဆောင်ရတဲ့ခါကျရင်ကျွန်တော်တို့လည်းပြန်ပြူဆက်မှာတော့ဟိုစိုးရိမ်မှုတော့ရှိရလိမ့်။ဒါပေမဲ့သူတို့ကတော့ဒီစက်တရနေ့မှာဖွင့်ဖို့တော့သူတို့ပြောတာဒီဒါပေမဲ့အခုဒီအင်မြန်နိုင်ကျွန်တော်တို့ governor လည်းဒီ virus ဖြစ်တဲ့အခါဒီနေ့ဆော့ကြဝမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့စိတ်ယုံကြည်ပြန်တော့ဖွင့်မှုပုံစံလေးရှိတယ်
။အမေရိကန်မှာမရှိမဖြစ်လေပတ်နေရတဲ့ Amazon, Walmart, Target, Instacart စတဲ့လက်လီလက်ကားကုန်တိုင်းကြီးတွေနဲ့ပစ္စည်းစက်ဝင်ရေးဝန်ဆောင်မှုလုပ်ငန်းတွေကအလုပ်သမားတွေဟာလုပ်ငန်းခွင်တွင်ကျန်းမာရေးလုံခြုံမှုနဲ့လောက်ခလာစာတိုးပင်းရေးအတွက်မေလ1ရက်အလုပ်သမားနေ့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကိုကူးစက်သူပေါင်း 19,000 ကျော်ရှိနေပြီးတည်ဆုံးသူ 6,000 ဝန်းကျင်ပါရှိနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ